ဒီမိုကရက်တစ်သမ္မတလောင်းဖြစ်တဲ့ကမ်လာဟဲရစ်စ်နဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်တို့နှစ်ဦးပူးပေါင်းပြီးပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်ပွဲတစ်ခုဒီနေ့လုပ်သွားဖို့ရှိနေပါတယ်။ပစ်စ်ဘတ်မြို့မှာလုပ်မဲ့အလုပ်သမားနေ့ချီတက်ပွဲကိုတက်ရောက်ပြီးသမ္မတနဲ့ဒုသမ္မတလို့စကားပြောကြမှာဖြစ်ပါတယ်။ဒါဟာ2024ခုနှစ်ရွေးကောက်ပွဲအတွက်သူတို့နှစ်ဦးပထမဆုံးအကြိမ်ဖြစ်နိုင်ငံရေးဆင်မြင့်မှာစကားပြောကြတာလည်းဖြစ်ပါတယ်။ကမ်လာဟဲရစ်ကိုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရွေးချယ်တင်ရောက်ခဲ့ပြီးကလေးကပင်ဆယ်ဗေးနီးယားမဲဆန္ဒရှင်တွေကတက်ကြွနေကြသလိုမင်နီဆိုတာပြည်နယ်မှာလည်းဟဲရစ်စ်နဲ့ဒုသမ္မတလောင်းတင်မော့စ်တို့အတွက်ကူညီလှုပ်ဆောင်ပေးမဲ့စေတနာဝန်ထမ်းအသစ်ထောက်ပေါင်းများစွာကစည်ရင်းပေးခဲ့ကြပါတယ်။စီးပွားရေးအခွင့်အလမ်းတွေရမယ့်အနာဂတ်အတွက်တိုက်ပွဲဝင်နေကြောင်းအမေရိကန်နိုင်ငံသားတိုင်းတင်တလုံးနိုင်ငံလုပ်ငန်းတစ်ခုပိုင်ဆိုင်ရေးလူနေမှုဈေးလျှော့ချပေးနေအောက်ခြေနဲ့အလေအလတ်စီးပွားရေးလုပ်ငန်းတွေကိုတိုးမြှင့်ရေးအတွက်လုံဆောင်သွားမယ့်အကြောင်းသမ္မတလောင်းဟဲရစ်ကပြောထားပါဗျ။ဟဲရစ်ကိုသမ္မတဘိုင်ဒန်ကအပြည့်အဝပံ့ပိုးမှုတွေပေးထားပြီးဖြစ်တဲ့အတွက်သူ့ပေါ်ထောက်ခံရေးအထူးတလဲတောင်းဆိုနေဖို့မလိုဘူးလို့လည်းသူကပြောထားပါဗျ။